ဒီကနေ့2023ခုနှစ်အတွင်းလက်နက်ကိုင်ပြပခရီချာကလင်းငယ်ရီအစံဖက်ခံရတဲ့အခြေအနေဟာဘယ်တော့မှမကျုံဘူးတဲ့အရေးအတွက်နဲ့အဆိုးဆုံးဆင့်ကိုရောက်ခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းပြပခဖြစ်ပွားတဲ့ဒေသတွေမှာကလင်းငယ်ရီရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးလူသားချင်းစာနာမှုအကူအညီညှင်းပယ်ခံနေရတာတွေတိတိတသားပိုးပြီးတော့ဆိုးဝါးလာနေတယ်လို့လက်နက်ကိုင်ပြပခနဲ့ကလင်းငယ်ရီရာကုလသမဂ္ဂအကြီးအကဲဗာဂျီးနီးယားကမ္ဘာကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။
The highest numbers of grave violations during 2023 were first and foremost the killing and maiming.
ခုနှစ်2023ခုနှစ်အတွင်းပြည်ပခရီကြာဆိုးရတဲ့ချိုးဖောက်မှုတွေကိုကလင်းငယ်ရီခြုံရတာဟာအရေးအတွက်အဖြစ်အများဆုံးဖြစ်ပြီးတိစုံးတန်ရာရတဲ့ကလင်းငယ်11649ယောက်ရှိပါတယ်။အထမလူစုဆောင်ခံရပြီးခိုင်းစေခံရတဲ့ကလေး8655ယောက်ရှိပြီးဖမ်းဆီးပြန်ပေးဆွဲခံရတဲ့ကလေးရေအတွက်ကတော့4356ယောက်ရှိပါတယ်လို့လက်နက်ကိုင်ပြည်ပခနဲ့ကလေးငယ်ရီယာကုလသမဂ္ဂအကြီးအကဲကံပါကပြောသွားတာပါ2023ခုနှစ်အရေးအတွက်ဟာဒီ2022ခုနှစ်ကထက်21ရာခိုင်နှုန်းပိုပြီးတော့များလာတာလို့လည်းပြောပါတယ်ဒီလိုအဆိုးဆုံးကြုံရတဲ့ဒေသတွေထဲမှာမြန်မာအစ္စရေးနဲ့ဂါဇာပါလက်စတိုင်းဒေသနောက်ကွန်ဂိုဆိုမာလီယာနိုင်ဂျီးရီးယားနဲ့ဆူဒန်နိုင်ငံတွေပါဝင်တယ်ဆိုပြီးတော့လည်းကုလအရာရှိခံပါကပြောပါတယ်ကမ္ဘာတဝန်းမှာဒီ2023ခုနှစ်အတွင်းမြန်မာအပါဝင်ကမ္ဘာပေါ်ကဒီလက်နက်ကိုင်ပြပခါတွေကြားကလေးငယ်9ယောက်မှ1ယောက်လုံးအိုးအိမ်တွေကိုစွန့်ခွာပေးလို့ရထွက်ပြေးနေကြရပြီးတော့အကြီးအကျယ်အငက်ပေးဆက်ရောက်နေသူပေါင်းက258တန်းရှိတယ်လို့2023ခုနှစ်ဒီဇင်ဘာလတုန်းကလည်းကုလသမဂ္ဂကအစဉ်ကစားထုတ်ပြန်ချပါတယ်ရှင်